ဗြိတိရှ်နိုင်ငံခြားရေးဝန်ကြီးဘိုရစ်ဂျွန်ဆန်ကမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားပြီးရွန်ဂျာရေးနဲ့ပတ်သက်လို့ဖိအားပေးဖို့ကြိုးစားခဲ့တဲ့အကြောင်းတနင်္လာနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံထဲမှာမျိုးဆက်လိုက်နေထိုင်ခဲ့သူတွေနိုင်ငံသားမဟုတ်သလိုအဆက်ဆံခံရသူတွေဖြစ်တဲ့ရွန်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးဆက်လက်ပြီးလွန်စွာစိုးရိမ်နေတယ်လို့ထပ်လောင်းပြောကြားခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးကပြောကြားထားပါတယ်။မြန်မာစစ်တပ်ရဲ့ကြမ်းဖက်တိုက်ခိုက်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ရွန်ဂျာ9သိန်းခန့်ဟာဒုက္ခသည်စခန်းတွေမှာဆက်နေထိုင်နေပြီးနိုင်ငံမဲ့ဖြစ်နေကြတဲ့အကြောင်းလည်းဖော်ပြပါဗျ။ရခိုင်ပြည်နယ်နဲ့လူဖွဲ့စည်းတွေကြားပြန်လည်တည်မြဲရေးအတွက်လိုအပ်တဲ့ခေါင်းဆောင်မှုကိုပြသဖို့လဲဒေါအောင်ဆန်းစုကြည်ကိုမစ္စတာဂျွန်ဆန်ကတိုက်တွန်းကြောင်းကြေညာချက်မှာဖော်ပြပါဗျ။ရခိုင်ပြည်နယ်ကိုရွန်ဂျာဒုက္ခသည်တွေပြန်နိုင်ရေးအတွက်ကူညီဆောင်ရွက်ဖို့မြန်မာအစိုးရကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအဖွဲ့ UNDP တို့နဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တာဖြင့်ရခိုင်ပြည်နယ်မှာလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေစုံစမ်းဖို့ကော်မရှင်တရဖွဲ့စည်းရေးအတွက်မြန်မာအစိုးရကြေညာချက်ကိုလည်းဗြိတိန်နိုင်ငံခြားရေးဝန်ကြီးကကြိုဆိုလိုက်ပါတယ်ရွန်ဂျာဒုက္ခသည်တွေကိုထားနေကိုဘေးကင်းလုံခြုံစွာနဲ့ကုန်တိတ်ခါရှိရှိပြန်နိုင်ရေးအတွက်အခွင့်အရေးဖန်တီးပေးဖို့အပြင်ရခိုင်ပြည်နယ်နဲ့လူခွင့်ချိုးဖောက်ခဲ့သူတွေကိုအရေးယူအောင်မှာမြန်မြန်ထက်ထက်ဆောင်ရွက်ဖို့တိုက်တွန်းခဲ့ကြောင်းလည်းဖော်ပြပါဗျ။ဒါ့အပြင်မကြာသေးခင်ကဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်မိတဲ့အကြောင်းနဲ့မြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကိုရပ်တန့်ဖို့အပြင်အိုးရင်ဆန့်ခွာထွက်ပြေးရသူတွေကိုလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေပေးပို့နိုင်အောင်လုပ်ပေးဖို့လဲမစ္စတာဂျွန်ဆန်ကဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံကတောအင်ဒရီဆန်ကာကွယ်စောင့်ရှောက်ရေးဥပဒေအတည်ပြုကြတဲ့နဲ့ပတ်သက်ပြီးလဲမစ္စတာဂျွန်ဆန်ကကြိုဆိုခဲ့ပြီးဒီအကြောင်းကိုလဲဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။ဖေဗရီလကမြန်မာနိုင်ငံကိုသွားရောက်ပြီးဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ရမှာရခိုင်ပြည်နယ်မှာရွန်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာနေထိုင်နိုင်အောင်လှုံ့ဆော်ပေးဖို့တိုက်တွန်းခဲ့ကြောင်းလဲသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။